ရောက်ဝင်ရကအဲ့လိုနျူကလ িয়ার စံတမှုလုပ်တဲ့ပေါ်ရင်းနှီးမြှုပ်နှံသူတွေစုဝေကြတဲ့အတွက်အာစာဒေသအစုရှယ်ယာဈေးကွက်အများအပြားဒီကနေ့ဈေးထက်ကြပါတယ်။တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်တည်ငြိမ်အောင်လုပ်ဆရာရှိတာတွေကိုဆက်လုပ်သွားမယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တရုတ်အစုရှယ်ယာဈေးကွက်ကတော့တည်ငြိမ်သွားပါတယ်။ဂျပန်နိုင်ငံရဲ့ဆန်အစုရှယ်ယာညွန်ကိန်း Nikkei 225ဟာ 1.3 ဂိုင်လုံးကျပြီးတောင်ကိုရီးယားရဲ့ KOSPI ညွန်ကိန်းက 1.5 ဂိုင်လုံးကျသွားပါတယ်။ Australia S&P ASX 200ညွန်ကိန်းက 1.3 ဂိုင်လုံးကျပါတယ်။ဟောင်ကောင်ကျွန်းရဲ့ Hang Seng အညွန့်ကိန်းက 1.8 ဂိုင်လုံးကျပါတယ်။ဒါပေမဲ့ Shanghai နဲ့ Shenzhen ကအကြီးဆုံးကုမ္ပဏီတွေပါဝင်တဲ့ CSI 300ညွန့်ကိန်းကတော့ 1.8 ဂိုင်လုံးတက်ပြပြီး Shanghai ပေါင်းစပ်ညွန့်ကိန်းက 1.3 ဂိုင်လုံးတက်ပါတယ်။အဲဒီ Shanghai ပေါင်းစပ်ညွန့်ကိန်းဟာတနင်္လာနေ့က 6.9 ဂိုင်လုံးကျပြီးအင်္ဂါနေ့က 1.3 ဂိုင်လုံးဈေးကျခဲ့တာပါ။အခုမကြာခင်မိနစ်ပိုင်းတွင်ကဖွင့်တဲ့ American ပြည်ထောင်စုနယူးယောက်မြို့အစုရှယ်ယာဈေးကွက်မှာတော့အစုရှယ်ယာဈေးတွေတိတိတတ်တာကျနေပါခင်ဗျာ။